ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကစစ်ထဲကိုဝင်ရမယ့်အသက်သတ်မှတ်ချက်ကို28နှစ်ကနေ25နှစ်အထိပြင်ဆင်လျှော့ချလိုက်တဲ့ဥပဒေတရက်ကိုလက်မှတ်ထိုးပြီးတော့အတည်ပြုလိုက်ပါတယ်။အင်္ဂါနေ့တုန်းကလက်မှတ်ထိုးအတည်ပြုလိုက်တဲ့ဒီဥပဒေသစ်အရယူကရိန်းစစ်တပ်အတွက်ရှေ့တန်းစစ်မျက်နှာမှာတိုက်ခိုက်ဖို့အရက်သားတွေပို့တိုးလာမှာပါ။ဥပဒေသစ်ကိုကျင့်သုံးနိုင်ဖို့စစ်တပ်ကနေပြီးတော့ယူကရိန်းအစိုးရကိုလက်အတန်းကြားကလေးကတောင်းဆိုထားတာဖြစ်ပါတယ်။လွှတ်တော်ကအတည်ပြုခဲ့ပြီးတော့တစ်နှစ်နီးပါးရှိတော့မှသမ္မတကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့နှစ်တာကာလအတွင်းမှာတော့စစ်တပ်ဘက်ကအထိခိုက်အကြဆုံးတွေများလာနေတဲ့အချိန်မှာအခုလိုဥပဒေကိုပြင်ဆင်လိုက်တာပါ။တစ်ချိန်တည်းမှာပဲရုရှားတပ်ဖွဲ့တွေကပယ်ထိန်တပ်မစိုင်းဒုံ၃ခုနဲ့အဝေးထိန်ဒရုန်း၄ခုလိုနဲ့ညဘက်မှာတိုက်ခိုက်ခဲ့တယ်လို့ယူကရိန်းကဒီကနေ့သတင်းထုတ်ပြန်ပါတယ်။ Kalmanovsky, Zhodoma,Kievrovan, Chagasi ဒေသတွေမှာတော့ drone လေးစင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ Ukraine ဒေသကပြောပါတယ်။ Kievrovan ဒေသအုပ်ချုပ်ရေးမှူး Andriy Rivkovich ကတော့တိုက်ခိုက်မှုကြောင့်အသေးစားမိလာမှုဖြစ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောပါတယ်။ Russia စစ်တပ်ကနေပစ်ခတ်ခဲ့တဲ့ missile drone တွေဟာ Ukraine အရှေ့ပိုင်း Donetsk ဒေသကိုပစ်မှတ်ထားခဲ့တယ်လို့လည်း Ukraine ဒေသကပြောပါတယ်ရှင်။